မြောက်ကိုရီးယားနိုင်ငံမှာ2016ခုနှစ်ကဝါရဖျံပိုစတာတစ်ခုကိုခိုးယူဖို့ကြိုးစားမှုနဲ့ထောင်လယ်15နှစ်ချခံထားရတဲ့အမေရိကန်ကောလိပ်ချောင်းသားတယောက်ကိုမြောက်ကိုရီးယားဆိုရကပြန်လွတ်ပေးလိုက်ပြီလို့အမေရိကန်နိုင်ငံသားယုံကြည် Rex Tillerson ကပြောဆိုလိုက်ပါတယ်။ O21 တရားကိုထောင်ကနေပြန်လွတ်ပေးလိုက်ပြီးဖြစ်ပြီးတော့သူဟာအမေရိကန်ပြည်ထောင်စုကိုပြန်လာနေပြီလို့ဝန်ကြီး Tillerson ကကြေညာချက်မှာဖော်ပြထားပါတယ်။ဒီအမေရိကန်နာမည်ကြီးဘတ်စကတ်ဘောအခစားသမားဒင်းနစ်ရော့ဒ်မန်မြောက်ကိုရီးယားနိုင်ငံကိုအင်္ဂါနေ့ကတွားရောက်ခဲ့ပြီးတဲ့နောက်အခုလိုဝမ်ဘီယာပြန်လွတ်လာတဲ့ကြေညာချက်လည်းထွက်လာတာပါသူရဲ့ခီးစဉ်အတွင်းမှာအမေရိကန်သမ္မတထရန့်နဲ့မြောက်ကိုရီးယားကောင်းဆောင်တွေအကြားဆက်ဆံရေးလက်ပွင့်သွားစေလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းရော့ဒ်မန်ကပြောဆိုထားပါတယ်ရော့ဒ်မန်ဟာမြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းနဲ့ခင်မင်ရင်းနှီးသူဖြစ်ပြီးတော့2013ခုနှစ်ကတချိန်မြောက်ကိုရီးယားကိုတွားရောက်ခဲ့ပူပါတယ်အဲဒီတုန်းကတော့အမေရိကန်အမျိုးသားဘတ်စကတ်ဘောအသင်းရဲ့အကျော်မော်ဟောင်းတွေပါဝင်တဲ့ဘတ်စကတ်ဘောအသင်းတစ်သင်းနဲ့အတူတွားခဲ့တာပါ။အဲဒီမှာကင်ဂျုံအွန်းရဲ့မွေးနေ့ဆုတောင်းတခြင်းနဲ့တီးဆိုခဲ့ပူပါတယ်။ကင်ဟာဘတ်စကတ်ဘောဝါသနာဦးတယောက်ဖြစ်တယ်လို့သိရပြီးတော့အထူးသဖြင့်တော့ဒီ1990လောကာလကရော့ဒ်မန်ကစားခဲ့တဲ့ Chicago Bulls အသင်းကတော့သူ့ရဲ့အကြိုက်ဆုံးအသင်းတစ်ခုဖြစ်ပါလိမ့်ရှင်။